အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားခေါင်းဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျီရောကကြေညာလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲရုရှားဝင်ဆွတ်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးအရာရှိရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတဒေါ်နယ်ထရမ့်ကဆန်းငန်းကျင်တယ်လို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောတန်ကပြောကြားလိုက်ကြပါ2014ရုံးကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပိုက်မှုအပေါ်အစိမ်းမပြုဖို့ရွေချက်မရှိဘူး။ဒီခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းအစိုးရလည်းပြန်အပ်တဲ့အထိရုရှားအပေါ်စီးပွားရေးတန်ခတ်မှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပဲထိပ်ပြီးဆွေးနွေးပွဲရွှေဆိုင်မှုသတင်းလည်းပေါ်ထွက်လာတာဖြစ်ပါတယ်။ရုရှားဘာသာစကားကိုအသုံးပြုတဲ့ခရိုင်းမီးယားကိုရုရှားကျူးကျော်သိမ်းပိုက်တာဟာနိုင်ငံတစ်ခုရဲ့နယ်နိမိတ်ကိုဗန်နိုင်ငံကမှအင်အားသုံးအပြောင်းလဲမလုပ်ရဘူးဆိုတဲ့ဒီမိုကရေစီနိုင်ငံရဲ့အခြေခံနိုင်ငံတကာမူဝါဒကိုချို့ဖောက်အန်ထုမှုဖြစ်တယ်လို့နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။ဝန်ကြီးပွန်ပီယိုကြေညာချက်ဟာထရမ့်ပူတင်ဟဲလ်စနီထိပ်သီးစနီဝဲအပါဝင်ကမ္ဘာပြည်နာတွေကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကြားနာမှုမလုပ်ခင်လေးတွင်ပေါ်ထွက်လာတာလည်းဖြစ်ပါတယ်ခင်ဗျ။